င်ကြက်တာကိုအပြည့်ပြည့်ဆိုင်ရာမှာအပြင်းအထန်တုံ့ပြန်နေတော့ပြည်တွင်းငြိမ်းချမ်းရေးမရနိုင်သေးတာဟာတိုင်းပြည်စီးပွားရေးကိုတိခိုက်လာနိုင်တယ်လို့မေလာထုတ်ကမ္ဘာပန်စစ်တမ်းမှာဖော်ပြထားပါတယ်။အတိုးတက်တာစွာငွေချေးယူနိုင်တဲ့အခွင့်အလမ်းလဲနေပါသွားနိုင်ပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုနေသွားရင်ကုန်ထုတ်လုပ်မှုဗန္ဓယဝန်ဆောင်မှုနဲ့စိုက်ပျိုးလေယာဉ်မှာတိုးတက်မှုနှေးကွေးသွားပါလိမ့်မယ်။ဒီနှစ်ထဲမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုဟာမျောမှန်းထားရရဲ့တဝက်လောက်သာဝင်လာကြောင်းသိရပါတယ်။ဒါပေမဲ့ရင်းနှီးမှုစိတ်ဝင်စားသူတွေပိုများလာပါတယ်။လွန်ခဲ့တဲ့စက်တင်ဘာလနေပြည်တော်မှာကျင်းပတဲ့ရင်းနှီးမြှုပ်နှံမှုဖိုရမ်ကိုတက်ရောက်သူ1200ကျော်ရှိပါတယ်။2016မှာပြတ်ထန်းတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့2019မှာပြတ်ထန်းတဲ့ရင်းနှီးမြှုပ်နှံမှုစည်းမျဉ်းတွေကိုနိုင်ငံခြားကုမ္ပဏီတွေကကြိုဆိုကြပါတယ်။တန်းပြေပို့ကုန်20ရာခိုင်နှုန်းကိုထုတ်လုပ်ပြီးအလုပ်သမား18ရာခိုင်နှုန်းကိုအလုပ်ပေးထားတဲ့နိုင်ငံခြားလုပ်ငန်းကဏ္ဍကထောက်ခံကြိုဆိုတာဖြစ်ပါတယ်။ NLD အစိုးရဟာအရင်ရှိခဲ့တဲ့အဟံအတားတွေကိုလျှော့ချပြီးပုံမှန်စနစ်ကျတဲ့လုံထုံးလုံနည်းတွေကျင့်သုံးလာပါတယ်။
ရင်းနှီးမြှုပ်နှံသူအချင်းချင်းအငင်းပွားတဲ့အခါဖြည့်ရှင်းနိုင်မဲ့နီးလန်းတွေရှိလာတာဟာနိုင်ငံခြားကုမ္ပဏီတွေကိုအားသစ်လောင်းရရောက်ပါတယ်။ကမ္ဘာပံအုပ်စုကလုပ်ငန်းအခြေအနေကိုစီးစစ်တဲ့အခါပို့ကုန်လုပ်ငန်းကအလုသမားတွေဟာပိုပြီးထုတ်လုပ်နိုင်တာတွေ့ရပါတယ်။ဒါပေမဲ့အစိုးရပြဋ္ဌာန်းတဲ့ဥပဒေအတိုင်းလုပ်ကင်ရာမှာအဆင်မပြေတာတွေလည်းရှိပါတယ်။အစိုးရစီးမင်းတဲ့အညီဖြစ်ဖို့ကြိုးပမ်းရတာဟာကုမ္ပဏီမန်နေဂျာအတွက်အလုပ်ကြီးတစ်ခုလို့ဖြစ်နေပါတယ်ဒီကိစ္စမှာတင်အလုပ်ချိန်900ခန့်နှုန်းသုံးနေရတယ်လို့မန်နေဂျာတွေကပြောပါတယ်မြန်မာပြည်မှာလုပ်ငန်းစနိုင်ဖို့အတွက်ပြင်ဆင်ရတာကတစ်နှစ်လောက်ကြာပါတယ်လုပ်ငန်းအတွက်မြေနေရာရအောင်စောင့်ရတာက6လကြာတယ်လို့ကုမ္ပဏီ3500ခန့်နှုန်းကပြောကြပါတယ်နိုင်ငံခြားကယူလာတဲ့ပစ္စည်းအောက်ခွန်ဌာနကစစ်ဆေးတာကိုစောင့်ရတာက2လလောက်ထိကြာပါတယ်
ဒါကြောင့်နိုင်ငံခြားကုမ္ပဏီတွေဝင်ရောက်လာအောင်ဆွဲဆောင်ရုံတွေမကဘဲသူတို့ရဲ့လုပ်ငန်းခိုင်ခံအဆင်ပြေအောင်လုပ်ပေးဖို့ကလည်းအရေးကြီးပါတယ်။နိုင်ငံခြားကုမ္ပဏီတွေဟာလုပ်ရခိုင်ရအဆင်ပြေတာကိုသာလူလာကြတယ်လို့ကမ္ဘာပံစစ်တမ်းမှာဖော်ပြပါတယ်။ဒေသခံကုမ္ပဏီတွေကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကြောင့်ဤပညာသစ်တွေရရှိပြီးဈေးကွက်ကျယ်ပန့်လာလိမ့်မယ်လို့ယူဆကြပါတယ်။ရင်းနှီးမြှုပ်နှံမှုဥပဒေသစ်ကိုအများပြည်သူနားလည်လာအောင်အစိုးရကဆောင်ရွက်တယ်လို့ဆိုပါလေ။တိုင်းဒေသအဆင့်ဝန်ထမ်းတွေကိုစွန့်ရည်မြှင့်တင်ပေးဖို့လိုတယ်လို့လည်းအကြံပေးထားပါလေ။အရာတန်းတိုင်းမှာစွန့်ရည်မရှိတာထင်ရှားပါသေး
။ဥပဒေသေးအရရင်းနှီးမြှုပ်နှံမှုကူညီရေးကော်မတီဖွဲ့စည်းထားတာဟာကုမ္ပဏီအားလုံးကိုဒန်းတူညီတူအခွင့်အရေးပေးသလိုဖြစ်နေပါလေ။လုံးလုံးစေတော့မြေနဲ့အကောက်ခွန်ကိစ္စဖြေရှင်းဖို့အတွက်တကယ်စွမ်းဆောင်နိုင်တဲ့အရာတန်းနဲ့ဆက်သွယ်နိုင်ဖို့ပိုပြီးအရေးကြီးတယ်လို့နိုင်ငံခြားကုမ္ပဏီတွေကမြင်ပါတယ်။အဆက်သွယ်ကောင်းရင်ကောင်းတယ်လို့ပြဿနာအခက်အခဲကိုကျော်လွှားနိုင်တာကြောင့်မညီမျှတဲ့ပြိုင်ဆိုင်မှုကိုအားပေးတယ်လို့ဖြစ်နေပါတယ်။အစိုးရရန်နေရနဲ့ဆိုင်တဲ့အခက်အခဲကိုကျော်လွှားရမှာလက်ပြီးလက်ယူမှုရှိတာကိုတော့ကမ္ဘာပံစစ်တမ်းမှာမဖော်ပြထားပါဘူး။ဥပဒေစည်းမျဉ်းအတိုင်းလုပ်လို့မထိရောက်ပဲအဆက်သွယ်ကောင်းကောင်းရှိမှသာအလုပ်ဖြစ်တယ်ဆိုတာကိုနိုင်ငံခြားကုမ္ပဏီ80ရာခိုင်နှုန်းကနားလည်သဘောပေါက်ကြပါတယ
်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုဝင်လာတာများလေလေပို့ကုန်ထုတ်လုပ်မှုအားကောင်းလေလေမှုအလုပ်အခိုင်အများအပြားဖန်တီးပေးနိုင်ပါသေး။ကမ္ဘာပံစစ်တမ်းကိုကြည့်ရင်နိုင်ငံခြားကုမ္ပဏီဟာဒေသခံကုမ္ပဏီတွေအလုပ်သမားနှစ်ဆလောက်ပို့သုံးတာတွေ့ရပါသေး။လောက်ကလည်းပို့ပေးနိုင်ပါသေး။ကုန်ထုတ်လုပ်သားကို12ရာခိုင်နှုန်း၊ရုပ်မှုတန်းကို300ရာခိုင်နှုန်းလက်ကပူပေးပါတယ်။နိုင်ငံခြားပိုင်များတဲ့အထည်ချုပ်လုပ်ငန်းမှာအလုပ်သမားအင်အား4သိန်းကျော်ရှိပါသေး။ဒါကြောင့်မို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတိုးပွားလာရင်ကုန်သွယ်ရေးလုံခြုံရေးပြတ်မှုကိုလျော့ချနိုင်မယ့်အလားအလာရှိလာပါသေး။နိုင်ငံခြားရင်းနှီးမြှုပ်နှံမှုကြောင့်ရေရှည်မှာစင်ပွားအကျိုးခံရမှုတွေရှိနိုင်ပါလေ။ဥပမာအတတ်ပညာပြန်ပွားမှုဟာစင်ပွားအကျိုးခံစားရမှုတစ်ခုဖြစ်ပါတယ်။ဒေသခံကုမ္ပဏီကိုနိုင်ငံခြားကုမ္ပဏီကသုံးရင်သုံးတယ်လို့အကျိုးရှိနိုင်ပါတယ်။ဒါပေမဲ့လောလောဆယ်တော့နိုင်ငံခြားကုမ္ပဏီတွေလိုချင်သလောက်ဒေသခံကုမ္ပဏီကကုန်ကြမ်းမပေးနိုင်ပဲဖြစ်နေပါတယ်။မြန်မာပြည်ဟာစီးပွားရေးလုပ်ငန်းလုပ်ရတာခက်ခဲတဲ့နိုင်ငံအဖြစ်တတ်ပတ်ခံနေရဆဲဖြစ်ပါတယ်။နိုင်ငံပေါင်း190မှာ မြန်မာတဲ့တာတဲ့နိုင်ငံက180ရှိပြီးမြန်မာတဲ့ညံ့တဲ့နိုင်ငံက19နိုင်ငံသာရှိပါတယ်ခင်ဗျာ